ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးမှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားမှာတိုက်ပွဲတွေပြင်းထန်နေလာနေတဲ့အတွက်ထောင်နဲ့ချီတဲ့မြို့ကန်တွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေက VOA ကိုပြောပြပါဗျ။ရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခကျယ်ပြန့်လာတာနဲ့အမျှဒုက္ခသည်ပြဿနာလည်းကြီးထွားလာနေပါဗျ။ရခိုင်ပြည်နယ်တွင်းရဆေးပြိပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါဗျ
။ရခိုင်ပြည်နယ်မြောက်ပိုင်းစစ်ကောင်စီရဲ့ပြည်နယ်ရုံးဆိုင်ရာစစ်တွေမြို့အလီမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားဒီလာအစောပိုင်းကစလို့လက်လက်ကြီးစနိုက်ပါဒရုန်းတွေနဲ့လက်ဖက်အပြန်လည်ဖြစ်ခဲ့နေကြတာဖြစ်ပါတယ်။အဒီလာကကြေးရွာတွေကဒေသခံတွေဘေးလွရာကိုထွက်ပြေးနေကြရတဲ့ပတ်သက်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေသူတူဖြစ်တဲ့ကိုဝင်းဟင်အောင်က VOA ကိုအခုလိုပြောပါရယ
်အခုလက်ရှိအခင်းကျင်းကဆိုလို့ရှိရင်စစ်တွင်မြို့နဲ့အနိမ့်နာပတ်ဝန်းကျင်မှာကကြာရင်စစ်ပွဲနေနေပူလာပြီပေါ့စစ်ပူလာတဲ့သဘောရှိရယ်ပြီးတော့စစ်မြူတဲ့သဘောရှိရယ်ဒီအပြန်အလှန်ထိုးစစ်ဆင်တဲ့အဆင်မျိုးတော့မဟုတ်သေးဘူးဒါပေမဲ့ဒီအပြန်အလှန်ပြစ်ခတ်မှုတွေတော့ရှိနေတယ်ဒါကြောင့်အိမ်နားမှာရှိနေတဲ့ပြည်သူတွေကမနေရေးပဲနဲ့ဒီဘေးလွတ်ရာကိုထွက်ပြေးလာကြတဲ့စစ်ပစ်ချုပ်တွေကအခုရပ်ပိုင်းအတူတင်းမှာတိတိတသာတိုးလာတယ်ခင်ဗျာ
။အိုးအိမ်ဆိုထွက်ပြေးနေကြရသူတွေထဲမှာစစ်တွေမျိုးတစ်ခုတည်းကမဟုတ်ဘဲနဲ့စစ်တွေအဓိပ္ပာယ်ရှိတဲ့ပေါတော်မျိုးတဲ့အပိုင်းကကျေးရွာတွေကဒေသခံတွေလည်းပါဝင်ပါတယ်။လက်လက်ကြီးအလေးရေကိုစိုးရိမ်ဒါကြောင့်ထွက်ပြေးနေကြတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာပဲအိုးအိမ်ဆိုခွာထွက်ပြေးသူခန့်မှန်းခြေ4000နီးပါးရှိတယ်လို့ကိုဝေဟန်အောင်ကအခုလိုဆက်ပြောပါတယ်။
ခမ်းမန်းချေကအင်တောစုဆိုရင်ဟိုမချီဘူးဆိုရင်လည်းတထောင်ပက်ရှာလေးလောက်တော့ရှိမယ်ဗျလူဦးရေကတော့အနည်းဆုံးကျွန်တော်3000-4000ပက်ရှာလေးလောက်ရှိမယ်လို့တွက်ဆရတယ်ဇယင်းကတော့ကျွန်တော်တိတိကျကျမရနိုင်သေးဘူးဗျဘာဖြစ်လို့ဆိုရင်သူတို့ကဒီနှိမ့်ဆက်ရကိုပြန်ကြည့်ပြီးတော့သူတို့အဆင်ပြေတဲ့နေရာတွေဒီမှာဖြစ်တယ်လို့ခေါ်လုံနေကြတဲ့အတွက်တိတိကျကျဇယင်းရဖို့ဆိုတာတော့မဖြစ်နိုင်သေးလို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တွေမျိုးကလွဲရင်ကျန်တဲ့မျိုးတွေအားလုံးကိုအေးအေးဘက်ကတိမ့်ပိုက်ထိ ंछ ုပ်ထားတယ်ဆိုပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းအန္တရာယ်ကြောင့်တိမ့်တဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေလေးရမပြတ်နိုင်သေးပါဘူးစစ်ဘေးရှောင်တွေအတွက်စားဝတ်နေရေးအခက်အခဲတွေကနေ့စဉ်နဲ့အပြတ်ရင်ဆိုင်နေကြရတာပါစီဘေးဒုက္ခသည်တွေထဲမှာကိုဝင်ဆောင်ပြီးခင်တွေတက်ကြီးရွယ်ဦးတွေလာပကျန်းသူတွေနဲ့လာတာရှည်ယောဂါသည်တွေလည်းပါပါတယ်ကျမရဲ့မကောင်းသူတွေအတွက်စေဝါရရှိဖို့အရေးတကြီးလိုအပ်နေသလိုဆောင်းရာသီမှာအဝိအထည်ဆောင်တဲ့အမိုးကာတွေလည်းလိုအပ်နေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့ကိုဝေဟင်အောင်ကပြောပါတယ
်ဒီကာလကလည်းတိတန်တိုင်းပဲဆောင်းရာသီဆိုတော့ကျွန်တော်တို့ဘက်မှာအေးကပိုလာတယ်ပြီးတော့စီပစ်ချုံတွေကဒီတူတူလာတဲ့အတွက်နဲ့အနှွေးထေလိုအပ်ချက်ရယ်ပြီးတော့ဒီစုံလိုအပ်ချက်ရယ်ပြီးတော့ဒီအမိုးအကာလိုအပ်ချက်ကတော်တော်ကြီးကြီးမားဖြစ်လာတယ်ရှာတဖက်မှာကြာရင်အေးတွန်းလာသည်နဲ့အများဒီကျမ်းမာရေးဆောက်ရှောက်မှုကလည်းတိတိတသားလိုအပ်လာတဲ့အပိုင်းတွေကိုမြေပြင်မှာတွေ့နေရတယ်ခင်ဗျာဒီဟာနဲ့တပြိုင်တည်းပေါ့နေစဉ်နဲ့အများစားတောင်းနေရတဲ့အတွက်နဲ့စားဝတ်နေရကလည်းခက်ရင်ဆိုင်ဖြတ်ကျော်နေရတယ်စားနေရခါလည်းကြီးကြီးမားမားလိုအပ်ချက်တွေရှိရခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတကြော့ပြန်တိုက်ပွဲတွေပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်အဲ့ဒီအခြေအနေကကုန်းလန်းရေလန်းနဲ့ကုန်းစီစီစစ်မှုတွေကိုစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသရဲအခြေခံစားတောက်ကုန်တွေနဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်နေပါတယ်။ရခိုင်ပြည်နယ်အတွင်အခြေအနေစီးပွားရေးဟာလဲပတ်ဖို့လုံးဝမရှိသလောက်ဒီပါဖြစ်နေတာကြောင့်ဒေသခံနှစ်သန်းကျော်အငတ်ဘေးဆိုင်ပဲအလျက်ရှိနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြီးခဲ့တဲ့လပိုင်းတွေကတည်းကသတိပေးခဲ့တာပါ။အခုရပ်ပိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေအခြေခံစားကုန်တချို့ကုန်တယ်တချို့ကတည်သွင်းလာရရှိပေမဲ့ဈေးနဲ့တခြားလိုအပ်တဲ့ပစ္စည်းတွေဈေးတက်နေပြီးတော့အထူးသဖြင့်အလုတ်ကိုင်းရှားပါတဲ့ပြဿနာကိုရခိုင်ဒေသခံတွေရင်ဆိုင်နေရတဲ့အကြောင်းဒေသခံကူညီရေးအဖွဲ့တွေကပြောဆိုပါရရှင်